အမေရိကန်အစိုးရအနေနဲ့ငွေချေးနယ်နဲ့ပမာဏတိုးမြင့်ပြီးတော့အသုံးစည်တွေလျှော့ချဖို့အတွက်ဆိုးပြထားတဲ့ဥရေမူကြောင့်ကိုအောက်လွှတ်တော်ကမကြခင်မိနစ်ပိုင်းလေးကပဲမဲခွဲအတည်ပြုလိုက်ပါပြီ။အစိုးရအနေနဲ့အကျွေးတွေပြန်မဆက်နိုင်တော့မယ့်အရေးနဲ့ရင်ဆိုင်ရဖို့တရက်အလိုမှာပဲအခုလိုအောက်လွှတ်တော်ကမဲခွဲအတည်ပြုပေးလိုက်တာပါ။ဒီမိုကရက်တစ်ရီပါဘလစ်ကန်နဲ့သမ္မတအိမ်ပြီးတော့သုံးပွင့်ဆိုင်သဘောတူဆုံးဖြတ်ခဲ့တဲ့အဲ့ဒီမူကြောင့်ကိုအောက်လွှတ်တော်ကထောက်ခံမဲ169မဲ၊ကန့်ကွက်မဲ161မဲနဲ့အတည်ပြုပေးလိုက်တာပါ။ဒီဥပဒေမူကြောင့်အရာအစိုးရပုံမှန်လက်ပတ်နိုင်ဖို့အတွက်ငွေတွေဆက်ချနိုင်တော့မှာဖြစ်တယ်လို့တစ်ချိန်တည်းမှာလဲလာမယ့်10နှစ်အတွင်း1 trillion dollar နီးပါးအကျွေးတွေပြန်ဆန်းနိုင်အောင်အစိုးရအသုံးစည်းတွေကိုရှော့ချသွားမှာဖြစ်ပါတယ်။ဒီမူကြောင့်ကိုကြိုက်နှစ်သက်တဲ့သူတိတ်မများလာပါဘူး။ Republican Party ကအစွန်းရောက်သူတချို့ကတော့ဒီသဘောတူညီမှုရရှိထားတဲ့ဥပဒေမူကြောင့်ဟာအစိုးရအသုံးစရိတ်ကိုများများဆဆဖြတ်ပေးမထားဘူးဆိုပြီးတော့စောရကတက်နေကြသလိုသဘောထားပြော့ပြောင်းတဲ့ဒီမိုကရက်တစ်လွတ်တော်အမတ်တချို့ကလည်းအသုံးစရိတ်လျှော့ချပေးလိုက်တာများလွန်းနေပြီးတော့လူချမ်းသာတွေကိုအခွန်တိုးကောက်မဲ့အချက်မပါတဲ့အပေါ်မှာသဘောမတွေ့နိုင်ပဲဖြစ်နေကြပါတယ်။အမေရိကန်ပြည်ထောင်စုအကျွေးပြန်မဆန်းနိုင်တဲ့အခြေရောက်ပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးကိုပါခေးရိုက်မဲ့အရေးနဲ့ရှင်လိုက်ရင်တော့ဒီမူကြောင့်ကိုသဘောတူလိုက်တာကပိုကောင်းတယ်လို့လွတ်တော်အမအများစုကပြောကြပါတယ်ဒီမူကြမ်းကိုလက်ခံမဲ့မခံမှုဆိုတာကိုတော့စနစ်အထက်လွှတ်တော်ကဒီကနေ့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်ကြရအောင်မှာဖြစ်ပါတယ်